ဖိလစ်ပိုင်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း32နှစ်တုန်းကအာနာရှင်ဖာဒီနန်မာကော့စ်ကိုဖျောက်ချနိုင်ခဲ့တယ်။ပြည်သူအာနာတော်လှန်ရေးနဲ့နှစ်ပတ်လည်အခမ်းအနားကိုစနေနေ့ကမြို့တော်မနီလာမှာကျင်းပရမှာလူထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။1986ခုနှစ်တုန်းကအာနာရှင်မာကော့စ်ကိုဖျောက်ချနိုင်ခဲ့တဲ့ငင်းချမ်းစွာဆန္ဒပြပွဲမှာလူပေါင်းတန်းနဲ့ချီးစွဲခဲ့ကြတဲ့မနီလာမြို့ကပြည်သူအာနာအထိမ်းအမှတ်ဒီမိုကရေစီရုပ်ထုရှိရာကိုအခုဆန္ဒပြသူတွေချီတက်ခဲ့ကြတာပါ။အဲ့ဒီတုန်းကလူလူအောင်ချမှုဟာနောက်မှာငင်းချမ်းနဲ့တော်လှန်ရေးဖြစ်တဲ့ကမ္ဘာတစ်လွှားစံပြနမူနာတစ်ခုဖြစ်လာခဲ့တယ်လို့နှစ်ပေါင်း20ကြာအဂရီလိုက်စားမှုတွေမကောင်းတဲ့တွင်တွေလူခွင့်ချိုးဖောက်မှုတွေနဲ့ပြည်နေတဲ့အုပ်ချုပ်မှုဟာလည်းအဆုံးသတ်ခဲ့သွားတာဖြစ်ပါတယ်။ဒီခဏကိုဖိလစ်ပိုင်မှာနှစ်ဆင်ကျင်းပလေရှိပေမဲ့ဒီနှစ်မှာတော့အစိုးရကြီးမှုကျင်းပတဲ့အခမ်းအနားဟာအရင်နှစ်တွေလောက်မခမ်းနားသလိုသမ္မတရိုဒရီဂိုဒူတာတေကိုယ်တိုင်နဲ့ဒီခမ်းအနားကိုမတက်ရောက်ပါဘူး။ဒါအပြင်သမ္မတဟာဒီစနေတနင်္လာနေ့တရင်ပတ်ကုန်အတွက်တောင်ပိုင်းကဒါဗေဝသူ့နေအိမ်မှာနေဖို့ဆုံးဖြတ်ခဲ့တာပါ။ဒူတာတေကမနစ်တုန်းကပဲမာကော့စ်ရဲ့ကျွန်းချံရုပ်ကလပ်ကိုတရဲကောင်းတွေရဲ့တန်းကြိုင်မှာမြှုပ်နှံဖို့အတွက်ခွင့်ပြုခဲ့တာမို့အာနာရှင်ကိုမချေနှက်ချက်တဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုအကြီးအကျယ်ဒေါသထွက်စေခဲ့တာပါ။ဒူတာတေကိုထောက်ခံသူတွေကတော့စနေနေ့မှာပဲမနီလာမှာသူတို့ရဲ့လူလူစုဝေးပွဲကျင်းပပြီးဒူတာတေရဲ့မွေးရဆေးဝါးတိုက်ဖြည့်စစ်ပွဲအောင်ဖို့ဆုတောင်းခဲ့ပါတယ်။ဒီတိုက်ဖြည့်ရေးကိုမနစ်ကသမ္မတဒူတာတေတက်လာချိန်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးခုချိန်ထိမွေးရဆေးဝါးရောင်းဝယ်မယ်လို့မတင်ကမှုနဲ့တက်ပစ်ခဲ့သူအနည်းဆုံး2555ယောက်ရှိနေပါပြီ။